လေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးအမှားအမှန်ပြ၌တိုင်းပြည်ဤသဘောထားဆန္ဒနှင့်ကိုက်ညီသောကိစ္စသည်မှန်ကန်၍တိုင်းပြည်ဤသဘောထားဆန္ဒနှင့်ဆန့်ကျင်သောကိစ္စသည်မှားယွင်းသည်အဘဲကြောင့်ဆိုသောတိုင်းပြည်လူထုသည်မိမိကိုယ်တွေ့ကောင်းကျိုးချမ်းသာငြိမ်းအေးသာယာသည့်ကိစ္စများကိုသာယုံကြည်၍မိမိကိုယ်တွေ့မအေးချမ်းမသာယာသောကိစ္စများကိုမလိုလားကြည်လူထု၏လိုလားချက်သည်အမြဲတမ်းမှန်ကန်သည်သာလျှင်ဖြစ်ပေသည်တိုင်းပြည်လူထုနှင့်ချီ၍မှားသည်ဟုမရှိပေလူတစု၏မှားခြင်းသာရှိသည်လူတစုကမိမိသဘောထားကိုတိုင်းပြည်လူထုသဘောထားဟုအလွဲသုံးစားပြု၍မှားခြင်းသည်ကလူတစု၏နိုင်ငံရေးအမှားသာဖြစ်သည်လို့ကျမတို့လေးစားကြည်ညိုရတဲ့ကြပြားဆရာစာရေးဆရာကြီးတဦးရဲ့စာကိုစာအုပ်ထဲမှာကျမလေ့လာဘူးပါတယ်။ယနေ့ကျမတို့မြန်မာနိုင်ငံမှာစစ်အစိုးရကလူထုသဘောထားမပါတဲ့2008လူထုဆန္ဒခံယူပွဲဆိုတဲ့အခြေခံဥပဒေနဲ့2010ရွေးကောက်ပွဲကိုလုပ်ဖို့ကြိုးစားနေပါပြီ။အဲ့ဒီအချိန်ကမြန်မာပြည်အောက်ပိုင်းတစ်ခုလုံးနာကျစ်မှုန်တိုင်းကြောင့်ဒုက္ခပင်လယ်ဝင်နေခြင်းဖြစ်ပါတယ်။ပြည်သူလူထုရဲ့ဒုက္ခကိုမဖြေရှင်းမဲနဲ့စစ်အာဏာတည်မြဲရေးကိုအသက်သွင်းဖို့စစ်အုပ်စုကပြည်သူလူထုအကျိုးစီးပွားတစိုးတစ်စိမမရှိတဲ့အခြေခံဥပဒေဆိုတာကိုအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။လွတ်လပ်တဲ့နေရာတွေမှာထုတ်ဝေတဲ့စာတောင်တွေမှာဆိုရေထဲမျောနေတဲ့ခလေးအလောင်းတွေနဲ့စစ်အုပ်စုရဲ့မဲပေးပုံနဲ့ရှင်တွဲပေါ်ပြထားပုံကရင်နာစရာကောင်းလှပါတယ်။2010ရွေးကောက်ပွဲဆိုတာလဲကလိန်ကျမှုတွေနဲ့လူထုနဲ့ကဘာကိုလှည့်စားပြီးရုပ်ပြဒီမိုကရေစီအတုနဲ့စစ်အာဏာကိုဖုံးကွယ်ဖို့ဖန်တီးထားတာပဲဖြစ်ပါတယ်။ဒီအချိန်မှာအကျဉ်းသားတွေထောင်ချီလွတ်မယ်ဆိုတဲ့သတင်းတွေကြားရပြီးနောက်နိုင်ငံရေးအကျဉ်းသား128ယောက်ပဲလွတ်မြောက်လာခဲ့ပါတယ်။နိုင်ငံရေးအကျဉ်းချမိသားစုတွေတချို့လဲရှေ့ကအတွေ့အကြုံတွေနဲ့အိမ်ရောက်တဲ့နေ့လွတ်တဲ့နေ့လို့သဘောထားပေမဲ့တချို့မိသားစုတွေလဲတထိတ်ထိတ်နဲ့ညှော်ကြပါတယ်။ဘလို့ပဲဖြစ်ဖြစ်ကျမတို့တွေပါညှော်ကြတာပါ။ရေဒီယိုနားထောင်ပြီးဘသူတော့လွတ်ပြီးဘသူတော့မလွတ်သေးဘူးဆိုပြီးဝမ်းနဲ့ဝမ်းသာဖြစ်ရပါတယ်။အင်းစိန်ထောင်ရှိမှာတွားရောက်စောင့်မျှော်နေတဲ့အချင်းကြမိသားစုဝင်တွေရဲ့တည်င်းတပ်ပုံကိုကြည့်ပြီးကျမရင်ထဲထိထိခိုက်ခိုက်ဖြစ်ခဲ့ရပါတယ်။အင်းစိန်ထောင်ရှိကသူတွေတွေမဟုတ်ဘဲနေဝင်းအချင်းထောင်တွေတဲကသူတွေကိုမိသားစုတွေရင်ထဲကကြိတ်ပြီးညှော်ရတဲ့အဖြစ်ကိုလည်းကျမကိုချင်းစာနိုင်ပါတယ်။ဟုတ်ကဲ့ပါ။ကျမလည်းအဲ့ဒီလိုပဲညှော်ရတာပါ။ဖခင်နိုင်ငံရေးသမားကိုသမီးဘဝနဲ့ညှော်ခဲ့ရတယ်လို့ခင်မုန်းတဲ့နိုင်ငံရေးသမားကိုလည်းသနီးဘဝနဲ့မျှော်ခဲ့ရဘူးပါလေ လူငင်းချမ်းမာခွင်ဆိုတဲ့စကားကိုကျမခုနှစ်နှစ်သမီးမှစပြီးကြားခဲ့ဘူးပါလေမှတ်မှတ်ရရ1984 AB လာထဲမှာကျမဦးကြီးကလုတ်သားပြည်သူနှိမ့်စဉ်သတင်းစာကြီးဖတ်ပြီးဝမ်းတာအားရလှမ်းပြောပါတယ်။သမီးကြီးနေအဖေလွတ်ပြီတဲ့။သတင်းစာတွေကကျမတခါမှမမြင်ဘူးတဲ့။ဓာတ်ပုံကိုပြပြီးဒါသမီးကြီးဖေဖေလို့ပြောတာကိုလည်းမှတ်မိပါသေးတယ်။ဒီနောက်ရက်တွေမှာကျမ6လသမီးတွေကအဖမ်းခံခဲ့ရတဲ့ဖေဖေကို9နှစ်သမီးအရွယ်မှာပထမဆုံးမြင်ခဲ့ရဘူးတာပါပဲ။နောင်ကြီးမှသိရတာကတော့84ဖွဲ့စည်းပုံကြောင့်နိုင်ငံရေးသမားတွေကိုလွတ်ပေးတာလို့သိခဲ့ရပါတယ်ကျွန်းဖြတ်သိမ်းရေးတိုက်ပွဲကြောင့်ကိုကိုကျွန်းကနေအင်းစိန်ပြန်ပို့ပြီးလအတော်ကြာမှဖေဖေတို့လွတ်ခဲ့ရတာပါကျမတို့မောင်နှမ၄ယောက်ထဲကမောင်အငယ်ဆုံးလေး6လသားအရွယ်မှာကျမဖေဖေဒုတိယအကြိမ်ပြန်ပြီးအဖမ်းခံရပြန်ပါတယ်ကျမတို့မိသားစုတွေဖေဖေလွတ်မယ့်ရက်ကိုညှော်ရပြန်ပါတယ်ကျမတို့ဘဝမှာနာကျင်မှုတွေခွဲခွာခြင်းတွေမပြည့်စုံမှုတွေကိုပဲလောကလက်ဆောင်ရခဲ့ပါတယ်ခစ်စနစ်ရဲ့လှိုင်းကိုအလိုက်သင့်ခိုပြီးမလိုက်ပဲကြက်ညံ့ခံပြီးယုံကြည်ချက်ကန်းကိုရောက်အောင်ကူးခတ်တဲ့ခင်မုန်းကိုပါရမီဖြည့်ရတဲ့ကျမဇနီးဘဝနဲ့ခင်မုန်းတယ်လွတ်မြောက်ဖို့ညှော်ခဲ့ရပြန်ပါတယ်ဘိုခင်ညွန့်နဲ့ထောက်လှမ်းရေးတွေကိုဖမ်းဆီးပြီးနောက်အမျိုးသားစစ်ထောက်လှမ်းရေးကမတရားဖမ်းဆီးထားတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးမယ်လို့သ ပြင်းစားတဲ့မှာတရားဝင်ပါခဲ့ပါတယ်နိုင်ငံတော်ပိုင်းတရင်စားတဲ့မှာတရားဝင်ထုတ်ပြန်တဲ့တည်င်းအပြင်နိုင်ငံရေးသမားတွေကိုအမျိုးသားစစ်ထောက်လှမ်းရေးနဲ့မှုဝင်တည်င်းရဲတပ်ဖွဲ့ကပဲဖမ်းဆီးရမှုကျမညှော်လင့်ချက်အကြီးကြီးနဲ့ညှော်ခဲ့ရပါတယ်ညှော်ယုံနေမဟုတ်ပဲကလေးအချင်းထောင်အထိတွားကြုံမယ်လို့ဆုံးဖြတ်တဲ့အထိပါဘာမှတခင်အုံမြင့်ကတော့မတွားဘူးတားပါတယ်ဒါပေမဲ့ကျမတို ပြောခဲ့ဘူးပါဒီလမ်းရဲ့သဘောကားရဲ့သဘောမှုမဟာမြန်တောထဲမှာကားပြက်လို့ကျမတို့သားအမိနှစ်ညအိတ်ခဲ့ရပါတယ်နောက်ဆုံးကလေးမျိုးသွားမဲ့ကုန်ကားတစ်စီးကိုတောင်းပန်ပြီးလိုက်လာခဲ့ရပါတယ်ကားဆရာကကျမတို့သားအမိကိုမတင်ပါဘူးကျမကခင်မောနယ်ကိုထောင်ဝင်စာတွေ့ဖို့ရန်ကုန်ကနေလိုက်လာခဲ့ရတာကံကောင်းရင်လွတ်မှာမှုလာကြိုတာပါကလေးမျိုးဒေါက်တာသိန်းဝင်းဒေါ်ချီချီမြင့်အိမ်မှာတဲနေကြဧည့်တယ်ပါလို့ပြောမှကားပေါ်တက်ခွင့်ပြူပါတယ်ကားဆရာနဲ့အတူကားစပယ်ယာလမ်းကြုံလိုက်လာတဲ့ခရီးတွေနှစ်ဦးအားလုံးကယောက်ျားတွေပါမိမသားဆိုလို့ကျမပဲပါခဲ့ပါတယ်ကုံကားမှုမဟာမြိုင်တောထဲမှာကားကတအီပဲမောင်းလာပါတယ်တောချင်ရောက်တော့ထမင်းဆိုင်မှာထမင်းစားဖို့နားကြပါတယ်ကျမတို့သားမိလဲထမင်းမစားရတာနှစ်နှစ်ရှိပြီမို့ခေါင်းမဖော်နိုင်အောင်စားကြတာပါထမင်းဆိုင်ထဲမှာကားဆရာရောကားစပယ်ယာပါအရက်တောက်ကြပါလေသူတို့အရက်တောက်နေတာကိုစိုးရိမ်စိတ်နဲ့ကျမတို့သားအမိခက်လှမ်းလှမ်းကနေကြည့်ပြီးစောင့်နေရပါတယ်ကားပြန်ထွက်တော့ကားသမားနဲ့ခရီးတဲ့ယောက်ျားတွေစကားဖောင်လာကြပါလေကျမကတော့သားကိုရင်ဝင်ပိုက်ပြီးဖျားစာမပြတ်ရွတ်လာခဲ့ရပါတယ်စိတ်ထဲမှာတော့မှုခင်းစာဆောင်တွေတမျိုးပြီးတမျိုးဖတ်နေမိပါလေမဟာမြိုင်တော်ကခါတိုင်းနဲ့ပိုးပြီးကြောက်เสียကောင်းနေပါတော့လေ